သာလို့မှာပါရဲ့လားတူတော့မအောင်တာဝန်ယူတာဝန်ခံနိုင်ခြင်းမရှိတဲ့ချစ်ချင်းမြတ်တာဟာစစ်မှန်တဲ့ချစ်ချင်းမြတ်တာဖြစ်နိုင်ပါရဲ့လားဆိုတာမေးခွန်းထုတ်เสียဖြစ်မနေပေဘူးလားပြီးခဲ့တဲ့မေလ20ရက်နေ့ကနိုင်သာယာမြို့နယ်မှာရှိတဲ့အစီပင်ပိုင်းခွေးကေဟာကိုပို့ဖို့ကြောက်တရားမြို့နယ်မှာရှိတဲ့ခွေးလေခွေးလင်းတွေကိုစီပင်ကမေးစေးပေးဖမ်းဆီးခဲ့ပါတယ်ခေဟာပို့မဲ့ခွေးတွေကိုကားပေါ်တင်ထားတော့ခွေးချစ်သူဆိုတဲ့သူတွေရောက်လာပြီးခွေးတွေကိုလူယူခဲကြစီပင်ဝန်ထမ်းတွေကိုချိန်ချောက်ခဲကြလို့လုပ်ငန်းရပ်တန့်ခဲ့ရတယ်လို့သိရပါတယ်ဧပြီလ23ရက်နေ့ကခွေးယူပြန်ရောဂါနဲ့တေဆုံးသွားခဲ့ရတဲ့အလဲရန်ကျောင်းသားလေးနေထိုင်ရာသာကိတမြို့နယ်မှာခွေးလေခွေးလင်းတွေအရန်ပေါ်များနေတဲ့အတွက်အဖွဲ့ဆောင်ဌာနဆောင်ညှိနှိုင်းဆွေးနွေးခဲ့ကြပါတယ်အဲဒီဆွေးနွေးပွဲမှာခွေးကောင်ကြီးရှော့ချဖို့နဲ့ဂေဟာဖို့ထိန်းသိမ်းဖို့ဆွေးနွေးခဲ့တဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကိုခွေးချစ်သူတွေကတပ်ပစ်မယ်ဆိုပြီးချိန်ချောက်ခဲ့ကြပါတယ်တိုင်းပြည်မှာအဖက်ဖက်ကပြုပြင်ပြောင်းလဲစရာတွေအခက်အခဲပြဿနာတွေရင်ဆိုင်ကြုံတွေ့ဖြေရှင်းနေရတဲ့မှာခွေးပြဿနာကိုခေါင်းထဲထည့်နေရတာမလိုအပ်ပါပဲအစိုးရကိုဝင်တော့ဝင်ဖို့တခုဖြစ်လာစေပါတယ်မွေးမြူရေးနဲ့ကုသရေးဦးစီးဌာနကကောက်ယူထားတဲ့စစ်တမ်းတွေကမြန်မာနိုင်ငံတဝန်းမှာခွေးကောင်ကြီး၄တန်းခန့်ရှိနေပြီးအဲ့ဒီထက်က80ရာခိုင်နှုန်းဟာခွေးလေခွေးလင်းတွေဖြစ်တယ်လို့သိရပါတယ်ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာတင်ခွေးကြိုက်ခံရတဲ့လူနာ3,900ကျော်ရှိခဲ့ပြီးခွေးယူပြန်ယောဂကြောင့်တည်ဆုံးရတဲ့လူနာအယောက်80နီးပါးရှိခဲ့ပါတယ်။ခွေးယူပြန်ယောဂကာကွယ်ဆေးဟာလည်းနိုင်ငံပိုင်ဆေးရုံတွေမှာဆေးဝါးပြတ်လတ်မှုနဲ့ကြုံတွေ့နေရပါတယ်ငါတို့။ခွေးယူပြန်ယောဂဟာအာရှနဲ့အာဖရိကမှာဖြစ်ပွားမှုအများဆုံးဖြစ်ပြီးအာရှနိုင်ငံထဲမှာမြန်မာနိုင်ငံဟာလူသက်တမ်းမှာ22ယောက်နှုန်းနဲ့ဖြစ်ပွားမှုအများဆုံးဆင်းထဲမှာပါဝင်နေပါတယ်။2016ခုနှစ်ကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သုတေသနစစ်တမ်းရခွေးနှစ်ကောင်မှာတစ်ကောင်ဟာခွေးယူယောဂပိုးရှိနေနိုင်တယ်လို့ဆိုထားပါတယ်။ဒီနှုံးရဆိုရင်အင်မတန်စိုးချိန်ထိတ်လန့်စရာအနေထားတစ်ခုလို့ပြောရမှာပါခွေးတကောင်မေးဈေးပေးဖို့အတွက်ခန့်မှန်းခြေ9,000ကျပ်လောက်ကုန်ကြပါတယ်ခွေးတကောင်သားကြောဖြတ်ဖို့အတွက်ကျပ်3,000လောက်ကုန်ကြပါတယ်သားကြောဖြတ်ဖို့အတွက်ခွေးတကောင်ကိုအချိန်တစ်နာရီလောက်ပေးရပါတယ်တနိုင်ငံလုံးမှာရှိတဲ့ခွေးလေခွေးလင်း4,000ကျော်လောက်ကိုကာကွယ်ဆေးထိုးပေးဖို့သားကြောဖြတ်ဖို့အစိုးရမှလုံလောက်တဲ့ဘတ်ဂျက်ရှိမနေပါဘူးခွေးတွေအလုံးကိုဂေဟာပို့ပြီးကျွေးမွေးစောင့်ရှောက်ထားဖို့ဆိုတာကလည်းဂေဟာအလုံးလောက်မရှိတဲ့အပြင်လူစားဖို့တော့အနိုင်နိုင်ဖြစ်နေချိန်မှာခွေးတွေကိုကျွေးမွေးဖို့အစာဖို့ဆိုတာကလည်းကြီးစွာသောအခက်အခဲတစ်ခုပါတရိစံချစ်သူတွေအနေနဲ့နားလည်ရမှာကလူတွေဟာခွေးတွေကိုမုန်းတီးယွန်ရှာနေကြတာမဟုတ်ပါဘူးအသက်အန္တရာယ်ကိုပါထိခိုက်လာနေပြီဖြစ်တဲ့အခြေအနေကြောင့်မလွဲမရှောင်သာပဲကောင်းရီရှော့ချပေးဖို့ဂေဟာပုတ်ပြီးထိမ့်သိမ့်ကဝယ်ပေးဖို့လူတွေကတောင်းဆိုနေကြတာပါခွေးလေခွေးလင်းတွေကိုအစာကျွေးနေုံတစ်ခုတည်းနဲ့တရိစံချစ်သူတယောက်ဖြစ်ခံယူနေလို့မရပါဘူးအဲ့ဒီချစ်ချင်းကိုတက်တည်ပြဖို့အတွက်တာဝန်ယူတာဝန်ခံတဲ့စိတ်လည်းရှိဖို့လိုအပ်ပါတယ်။မိမိကြွေးမွေးစောင့်ရှောက်နေတဲ့ခွေးကိုကာကွယ်ဆေးတစ်နှစ်တစ်ကြိမ်ထိုးပေးဖို့လိုအပ်ပါတယ်။မိမိခွေးကတခြားသူတယောက်ယောက်ကိုကိုက်မိတဲ့ဆိုရင်လည်းအကိုက်ခံရသူအတွက်တာဝန်ယူကူတာပေးဖို့လိုအပ်ပါတယ်။ခွေးစာကြွေးပြီးရင်ပတ်ဝန်းကျင်ကိုတန်ရှင်းရေးပြန်လုပ်ပေးပြီးမိမိခွေးရဲ့အညစ်အကြေးကိုလည်းတာဝန်ယူရှင်းလင်းပေးဖို့လိုအပ်ပါတယ်။ဒီလိုမှတာဝန်ယူတာဝန်ခံခြင်းစိတ်မရှိရင်မမွေးတာအကောင်းဆုံးပါပဲ။အစိုးရဘက်ကလည်းမိမိချမှတ်ထားတဲ့လမ်းစဉ်တိုင်းပြက်ပြက်တာတာဆောင်ရွက်ဖို့လိုအပ်ပါတယ်။ခွေးကိစ္စကလေးကိုတော့ပြက်ပြက်တာတာမဆောင်ရွက်ရရင်ဒီထက်အရေးကြီးတဲ့အခြေခံဥပဒေပြင်ဖို့ကိစ္စမြစ်ဆုံအရေးနဲ့အခြားတရေရှင်ရေးကိစ္စတွေမှာဘယ်လိုပြက်ပြက်တာတာဆောင်ရွက်နိုင်မှာလဲလို့ပြည်သူတွေကမေးခွန်းထုတ်နေကြပါပြီ။အခုခွေးလေခွေးလင်းကိစ္စမှာအဓိကပြဿနာကခွေးတွေကိုကာကွယ်ဆေးထိုးဖို့ dog bite center တွေဖွင့်ပြီးအကိုက်ခံရတဲ့လူနာတွေကိုကာကွယ်ဆေးထိုးပေးဖို့ထက်အစမတန်တိုးပွားလာနေတဲ့ခွေးကောင်ကြီးကိုထိထိရောက်ရောက်ထိန်းချုပ်ဖို့လိုအပ်နေတာပါ။2018ခုနှစ်ရန်ကုန်မြို့တော်စီပင်သာယာဥရိယလေလွင်တရိတ်ဆန်တွေကိုဖန်စီထိန်းသိမ်းဖို့နဲ့အနေရရှိတရိတ်ဆန်တွေကိုတင်တော်ရာနီလန်တုံးကြီးရှင်းလင်းဖယ်ရှားနိုင်တယ်လို့ဥပဒေထဲမှာရေးဆွဲထုတ်ပြန်ထားပါတယ်။ရသဒတ်ကြီးပုံမှန်186မှာလည်းပြည်သူဝန်ထမ်းတဦးဤအများပြည်သူဆိုင်ရာအလုပ်ဝတ်တရားဆောင်ရွက်နေသူကိုဟန်တာပါကထိုသူကိုထောင်ဒဏ် 3 လဖြစ်စေ၊ဒဏ်ငွေဖြစ်စေ၊၂ရက်စလုံးဖြစ်စေကြားခံနိုင်တဲ့အကြောင်းဖော်ပြပါရှိပါတယ်။အစိုးရအနေနဲ့လမ်းစဉ်တစ်ခုချမှတ်ပြီးရင်ချမှတ်ထားတဲ့လမ်းစဉ်အတိုင်းထိထိရောက်ရောက်အကောင်အထည်ဖော်ခြင်းအပြင်ပြည်သူတွေရဲ့ယုံကြည်ကိုးစားအလေးထားမှုကိုရယူပါလို့တိုက်တွန်းလိုက်ပါတယ်။မင်းလဲတာဝန်ယူတာဝန်ခံတတ်တဲ့ပြည်သူတွေထဲကပြည်သူတယောက်ဖြစ်အောင်ကြိုးစားနေထိုင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်။ချစ်လက်စွာသောမင်းရဲ့အဖစန်နီဦး